မြန်မာနိုင်ငံမှာဆက်ရက်ကြာအင်ပြေမထွက်ရညွှန်ကြားချက်ထုတ်ထားတဲ့အချိန်အရေးပေါ်ဖြားနာလာရင်ဘယ်လိုလုပ်ရတယ်လဲဆိုတဲ့အကြောင်းကိုသောတာရှင်တွေကိုပြပြပေးကြပါမယ်။အခုဆိုရင်တော့မြန်မာနိုင်ငံမှာကမ္ဘာကယောဂါကိုဗစ် ခီးသွားရာဇဝင်ရှိသူလူနာရီနဲ့ထိတွေ့ခဲ့သူစသည်အဖြစ်ကူးစက်နေတာမို့ဒီထက်ပိုပြီးကူးစက်ပြန့်ပွားမှုကြဲကြဲပြန့်ပြန့်မဖြစ်ရအောင်တားဆီးရေးအိမ်ထဲမှာပဲနေကြဖို့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ကလူထုကို Facebook ကနေတစ်ဆင့်မြစ်တာရက်ခံထားပါတယ်။ပြည်내နဲ့တိုင်းအသီးသီးမှာလည်းဧပြီလ19ရက်နေ့ကနေဧပြီလ19ရက်နေ့အထိအိမ်ပြေလုံးဝမထွက်ကြဖို့ညွှန်ကြားချက်တွေထုတ်ပြန်ထားတာပါ။
အင်ဂျီမထွက်ကြဖို့ဘာကြောင့်ညွှန်ကြားချက်ထုတ်ရလဲဆိုတာလူလူကိုသေချာသိနားလေစေချင်ပါတယ်လို့ကိုဗစ်-19ကာကွယ်ထိန်းချုပ်ကုသရေးလုပ်ငန်းတွေမှာစေတနာဝင်တဲ့အဖြစ်လိုက်ပါဆောင်ရွက်ပေးနေသူအထွေထွေယောဂကုဆရာဝန်ကြီးဒေါက်တာကျော်စွာဦးကအခုလိုပြောပြပါတယ်။ဒီလူကပေါ့ဒီပြည်ဒီပုံမှာလိုက်နာဆောင်ရွက်တာလည်းကျွန်တော်တွေ့ရပါတယ်။ဒီလိုပါပဲကျွန်တော်တနင်္ဂနွေလုံးမှာသူ့တိုင်း เนาะไอ้เนี่ยยังไม่ถั่วอูสื่อลูกเนี่ยตะบาวะโอ้แต่ทีนี้เนี่ยเราနိုင်ငံมาอูที่โยคะชาปรีเนี่ยเตสเนาะชิชิเตหาประมาณน่ะยาล่ะอียาได้แต่จังหวะโหว่าดาเคสปอเนาะที่ลีนาโยคะโพชิเนี่ยลีนาปูรีตุยได้ในท้ายเลยရှိล่ะแล้วก็เราดีมาแล้วตะชู่เคสเนี่ยဆိုတော့ရှင်เราဟိုဒီ local transmission လို့ခေါ်တဲ့ဒီကြည်ရင်းကူးစက်မှုများဖြစ်နေတာရှင်လည်းရှိတာပဲ။တင်းစကားပါနေတာတော့ဘာလို့ဖြစ်ဖြစ်အခုလိုပဲတော့တမန်ကတော့ရှိတဲ့ဒီမှာနိုင်ငံသားတွေကဒီအိမ်မှာပဲအဲတော့အိမ်မှာပဲနေကြပြီးတော့ covid ကာကွယ်ရေးမှာဟိုတူးချင်းစီပြီးနေပူပေါင်းကာကွယ်ကြမယ်ဆိုရင်ရောနိုင်ငံကဘာလို့ဖြစ်ဖြစ်ဒီအခိနာတက်တာမယ်လို့ပြောနေဥစားပါ။
အခုလိုဒေတာရတဲ့အချိန်မှာမိမိကိုယ်တိုင်ဒါမှမဟုတ်မိသားစုဝင်တဲ့ပဝင်းကျင်မှာဖြားနာမှုဖြစ်ခဲ့တဲ့ဆိုရင်ဆေးရုံဆေးကကိုအမြန်ဆုံးဆက်သွဲကုသမှုခံယူဖို့ကိုလည်းဒေါက်တာကျော်စွာဦးကတိုက်တွန်းပါတယ်
။သူတိပြောတော့ဟိုမိမိကိုယ်တိုင်အပေါ်မှာတော့မိမိသားစုဝင်တွေတော့မိမိပဝင်းကျင်မှာအရင်ဖြားတဲ့နာတယ်ဆိုလို့ရှိရင်အကယ်၍ဒီတည့်ရနေ့နဲ့ဖြားလုံးဝလည်းမကြောက်ဘူး။ပို့ပြီးတော့လည်းလက္ခဏာတွေပူဆိုးလာတယ်ပေါ့နော်။ဥမာအဖြစ်ပါဆိုချောင်းဆိုးမယ်။အသက်ရှင်ကျက်တယ်အသက်ရှင်မဝတ်ဘူးဖြစ်နေ။အခုချိန်မှာဒီဆေးရုံတွေဒီကျန်းမာရေးဌာနတွေကတော့အဲကိုဗစ်ကဒီပထမဦးစားဖြစ်တဲ့ကြောင့်ကိုဗစ်ကိုတော့ကျွန်တော်ပထမဆုံးရှင်းသားပြီးတော့သူတို့အနေနဲ့ကုသမှုတွေလမ်းညွှန်မှုတွေဆွဲပြောင်းမှုတွေကျွန်တော်လုပ်မှာပေါ့နော်ဒီလိုဒီလိုအနေနဲ့ပေါ့နော်ကျွန်တော်ကိုခီးတော့ရာဇဝင်ရှိမှုရှိတေချာလေးရာဇဝင်မှန်မှန်ကန်ကန်တိကျပြောပြဖို့တော့ကျွန်တော်အနေနဲ့လေးစားတိုက်တွန်းလို့ပါ
ပြည်သူတွေအပြစ်မထွက်ဖို့ညွှန်ကြားချက်ထုတ်လိုက်တဲ့ဧပြီလ10ရက်နေ့ကနေစလို့စင်စရဝင်တဲ့အထူးကုဆရာဝန်ကြီးတွေဆရာဝန်တွေတူတာပြုတွေဦးဆောင်ပြီးတော့ Fever Clinic ဖြားနာလူနာကုဆေးကုခန်းတွေဖွင့်လှစ်ပြီးလဲအထူးသဖြင့်ဖြားနာသူတွေကိုပူချိန်ရှိနေသူတွေအတွက်အထူးဆေးကန်းဖြစ်တဲ့ဖွင့်လှစ်ကုသပေးနေပါတယ်လို့အဲ့ဒီဆေးကန်းတွေဖွင့်လှစ်နိုင်ရေးပူးပေါင်းပါဝင်လှူရှားနေသူဆရာဝန်ကြီးဒေါက်တာကျော်စွာဦးကပြောပါတယ်
။ဟုတ်ကျွန်တော်တို့ဒီနေရာလေးတော့ဖြစ်ခဲ့ကြရတော့ကျွန်တော်တို့ဒီဆေးကန်းတွေ16ရက်ကာလမှာကျိုးဒီဆေးကန်းနေရာလေးစိတ်ထားတာရှိတယ်နော်။ဒီကိုရဲ့ဆေးကန်းနေပြီးတော့ social infection ပေါ့နော်။ဒီရောဂါကူးစက်တာဖြစ်မှလည်းဆိုးတယ်။အချို့လည်းအကြောင်းကြောင်းကြောင့်ဒီဆေးကန်းနေခဏဖိတ်ထားတဲ့ခါမှာဒီကိလေသာအနေနဲ့ဆေးရဲ့ဆေးကန်းသွားဖို့အခက်အခဲဖြစ်နေမှာရှိတာပေါ့နော်။အဲ့တော့ကျွန်တော်တို့ကရည်ရွယ်ပြီးတော့ဒီဖြားနာတဲ့ဒီမှာတိတန့်ကိုကျွန်တော်တို့ကုသပြီးလို့ဆိုရဲပြီးတော့ချက်နဲ့အဲ့တော့ရဲ့ဒီချိုမိတ်ဆွေဆရာဝန်ကြီးတွေလူငယ်ဆရာဝန်တွေကနေပြီးတော့ဥဆောင်မျိုးချက်မှတ်နေမှာစလုပ်ခဲ့ပါတယ်။ဥမာ insane မှာတောင်းညွတ်တာမျိုးအဲကျွန်တော်တို့ဒီတင်ငန်းမျိုးပေါ့နောက်ဆိုလို့ရှိရင်ဒီပေါ်ဆောင်တို့ပါလို့ဆွင့်မယ်ကြားပါတယ်။အထူးသဖြင့်ကျွန်တော်တို့ကတော့ဟိုပြောရအောင်ဒီ covid ကာကွယ်ထိန်းချုပ်ကိစ္စကြီးမှာအတောင်းတနေရနေပေါ့နော်ဒီလိုကာလမျိုးမှာဟိုဝိုင်းဝန်းလှုပ်ဆောင်ပေးတဲ့သဘောပါပဲကျွန်တော်ကတော့ဒီကဖြားနာတဲ့လူငါကိုဖိတာပြီးလို့ရည်ရွယ်ပါတယ
် COVID-19 ကိုဝိုင်းဝန်းပြီးတော့တားဆီးကာကွယ်တိုက်ဖျက်ရေးအတွက်ကျန်းမာရေးပညာရှင်တွေစင်စရဝေဒန်းတွေပူးပေါင်းလှုပ်ဆောင်ပေးကြပါတယ်ဒီလိုကမ္ဘာကံယောဂါကိုကာကွယ်တိုက်ဖျက်ဖို့ကလူလူရဲ့အခက်ခဏကလည်းသိအရေးကြီးတာပို့ပူးပေါင်းပါဝင်ကြပါလို့ကိုယ်တိုင်လှုပ်ဆောင်နေသူတွေကမြစ်တာရက်ခဲပန်ကြားထားပါတယ်ကျွန်မစုလုံးကဆက်သွယ်ပေးပြတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်